ရခိုင်ပြည်နယ်မင်းများမြို့နယ်ထဲမှာတက်မတော်ရေရင်ကိုရခိုင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့ AA ကဒီကနေ့မနက်ပိုင်းမှာပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတာကိုနှစ်ဖက်စလုံးကအတည်ပြုပြောဆိုပါတယ်။ဒီတိုက်ပွဲကြောင့်မင်းများမြို့ကအမျိုးသားတဦးသေဆုံးပြီးတော့ကလေးငယ်နှစ်ဦးအပါအဝင်နောက်ထပ်အရသား၅ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဘူးသီးတောင်နဲ့ကြောက်တော်ဘက်မှာတော့တိုက်ပွဲတွေဖြစ်နေပြီးတော့ဒေသခံတွေတိမ်းရှောင်နေရတယ်လို့တက်မတော်ဘက်ကနေဖမ်းဆီးတာတွေလည်းရှိနေပါတယ်။အကြောင်းဆုံးကတော့နိုင်ကိုအိမ်တရင်ပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမင်းပြမျိုးချက်စင်တရာနီမြန်မာစစ်တပ်ရေတပ်တင်မောကိုရခိုင်လက်နက်ကိုင်အီဖွဲ့ကဒီကနေ့မနက်ပိုင်းမှာပြစ်ခတ်ဆက်ခတ်ခဲ့ကြောင်းအီပြောခွေရခိုင်ဒုက္ခကပြောပါတယ
်ဒီနေ့ဖေဖော်ဝါရီလ28ရက်နေ့ဒီမနက်2နာရီလောက်မှာစစ်သားတွေလက်နက်ခရမ်းတွေအပြစ်တင်ဆောင်ပြီးတော့ဒီစစ်ကူလာပို့တဲ့မြန်မာရေတပ်ဇက်တင်ဘော3စီးကိုမင်းပြမျိုးနယ်ချက်စင်တရာနီမှာကျွန်တော်တို့ဒီရခိုင်တပ်တော်ဘက်ကနေဟန်တာပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်အဲ့ဒီအချိန်တော်တိုက်ခိုက်မှုအတွင်းမှာဒီမြန်မာစစ်တပ်ဘက်ကအထူးအကြအဆုံးတွေတော့များတယ်ဗျ
ဒီလိုပြစ်ခတ်မှုဖြစ်စဉ်အတွင်းမင်းပြမျိုးအစုံဘက်မင်းပါကြီးရက်ွက်မှာလက်နက်ကြီးချရောက်ခဲ့လို့မြို့ခံမျိုးသမီးတို့ဦးတည်ဆုံးပြီး၅ဦးထိခိုက်ဒဏ်ရာရရှိသွားတယ်လို့မြို့ခံကိုဆန်ရွှေကပြောပါတယ
်တိုက်ပွဲစီတော့အဲ့ကနေပြီးတော့ဆုံးလာတဲ့တက်ကနေပြီးတော့မြို့ထဲမှာအဲ့မင်းပါကြီးရက်ွက်မှာနေပြီးတော့ပြစ်ခတ်မှုတွေဖြစ်တယ်ဒီလိုအမျိုးသမီးတယောက်တည်သွားတယ်နောက်900လောက်တန်ရရတယ်လို့ဆင်းမှာလို့ပြောရုပ်သူမျိုးသားရဲ့အချိန်တွေကတော့အခုအချိန်ဆိုတော့ကြောက်လန့်နေကြတာပေါ့ကျက်စင်တကားတိုင်းနေပုံသက်ထွက်ပေါက်နောက်ပြီးဟိုပေါက်တော့ထွက်ပေါက်လည်းမတော့အခုလင်းချင်းချောက်တော့တက်ကဆူဆူမှုရလုံးနေတယ်
တန်ရာရသူ9ဦးထဲမှာ17နှစ်နဲ့14နှစ်အရွယ်ကလေးနှစ်ဦးပါပြီးကိုဝင်ဆောင်မျိုးသမီးတဦးကိုစစ်တွေဆေးရုံကိုပို့ဆောင်ရမယ့်အခြေအနေမှာရှိနေတယ်လို့ကျန်4ဦးကတော့မင်းပြဆေးရုံမှာဆေးကုသခံယူနေရပါတယ်မင်းပြမျိုးအတွင်းတိုက်ပွဲရှိပွားမှုနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ်
ပြရမှာငါတို့ကတန်ဆိုးရင်ဖြစ်တာရှိတယ်ဒါပဲရှိတယ်ဆန္ဒဖြစ်တာတော့မရှိဘူးကျွန်တော်ကတော့တန်ဆိုးရင်တော့အဆုံးမတိတ်ကလောက်ရပါရှိတယ်ဒါကိုဝေးရလန့်ပြတာဒါမှဟိုလိုက်တာမရှိတဲ့အတွက်ဆိုတော့ဘာမှတော့ပြန်မပြေဘူးဒီတိုင်းနဲ့နေ
ပြစ်ခတ်မှုအတွင်းမင်းပြမျိုးခံတွေတေဆုံးထိခိုက်တန်ရာရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမသိရှိကြောင်းပြောပါတယ်ဒီခရရက်တွေတုန်းကလည်းမင်းပြမျိုးရံမောင်တရာနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တွေရန်ကုန်ကလန်ပိတ်ဆို့သွားပြီးတော့ကားသွားလာရကြီးရက်ဆိုင်ခဲ့ပါတယ်ဒီကနေ့မနေ့မှလည်းဘူရီတောင်မြို့နယ်ကြောက်ရံကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ရွာသားတွေတင်းချောင်ထွက်ပြေးနေရတယ်ဆိုပြီးကြောက်ရံရွာသားစုကပြောပါတယ
်မင်းကြီးအိဖက်ချက်မှာတိုက်ပွဲဖြစ်တယ်ရေဆိုးဆုံးရွာကနေကြောက်ရံဆိုတဲ့ရွာကိုဆင်းတဲ့အချိန်မှာတိုက်ပွဲဖြစ်တယ်မနေ့ကအဲဒီကမှာတော့တိုက်ပွဲတော့တနအီဖွင့်လိုက်ကြတယ်တိုက်ပွဲကင်းနေတယ်ပြောမှာပေါ့ဒီတိတော်မြို့ပေါ်ကနေတက်တွေကလေးကိုလက်နက်ကြီးတွေဖြစ်တာစစ်တနအီကမှရက်တော့ရွာကလည်းတော့တိုက်ပွဲကြီးတွေကခေါင်းကြီးကြတယ်
ဒါပြင်ကြောက်တော်ပလဲဝရေချောင်းသွား၁၄ငါးစီးကိုလည်းကြောက်တော်မျိုးနီးသမတော်ကသားစီးပြီးတော့ဆစ်ဆေးခဲ့ရမှာပလဲဝမျိုးနယ်ကရခိုင်လူငယ်ညီလာခံ AYC ကိုစလဲကိုကျော်လှနဲ့ဗုဒ္ဓတော်မျိုးနယ်ကမျိုးသားတဦးကိုသမတော်ကဖမ်းဆီးသွားတယ်လို့ရခိုင်လူငယ်ညီလာခံ AYC တာဝန်ရှိသူတူဖြစ်တဲ့ကိုဝင်းစော်ကပြောပါတယ
်မင်းကကိုကျော်လာတော့ကကြောက်တော်ကိုသူတို့သွားတယ်လို့နော်အဲ့ဒီမှာမသိမောက်ရတယ်မှာပြစ်ခတ်မှုတွေဖြစ်ပြီးတော့ SL ကိုရခိုင်နေရခိုင်ပြည်တော်သူတို့ကအဆုံးမျိုးသမီးတွေကကျန်တဲ့ခီးတွေဖတ်လိုက်တယ်ကိုကျော်လာရဲ့နောက်ဘူးဒီတော်ကလူငယ်တရားကိုတော့ဖမ်းဆီးသွားတယ်လို့နော်သူတို့အဲတောက်တော့တဲ့ကိုဖမ်းဆီးသွားတယ်လို့အဲ့လိုသတင်းရတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်ကြာမြင့်လာတယ်လို့တိုက်ပွဲရဲ့နောက်ဆက်တွဲဖြစ်ထိခိုက်ဒဏ်ရာရသူအရသာ230ကျော်ဒေဆုံးသူ120ကျော်နဲ့တန်တရားနဲ့ဖမ်းဆီးခံရသူ300ကျော်ရှိမယ်လို့ရခိုင်ရပ်ဖွဲ့ဖွဲ့စည်းတွေကဒီနေ့ဆန်းမှာစီရင်ကောက်ယူထားပါတယ်ခင်ဗျာ